Well, it took 72 years for women to win the right to vote in the United States.
မြို့တွေ maybe ပိုင်ခွင့်ရရှိဖို့ရုန်းကန်ခဲ့ကြတာ82နှစ်ကြာခဲ့ပါတယ်။ 1848 ခုနှစ်က New York ပြည်နယ် Seneca Falls ရှိနီလာကန်ကနေစတင်ခဲ့တာဖြစ်ပြီး 1920 ခု ဩဂုတ်လ 26 ရက်နေ့မှာ ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက် 16 အရမြို့တွေ maybe ပိုင်ခွင့်ရရှိကြပါတယ်။ စုပေါင်းအားနဲ့စွမ်းဆောင်နိုင်ခဲ့တာမှု ဒါဟာမမေ့အပ်တဲ့ကြိုးပမ်းမှုတွေပါပဲလို့NWHB လို့အတူကောက်ခေါ်တဲ့အမေရိကန်အမျိုးသမီးများသမိုင်းပြုစုရေးအဖွဲ့အစည်းကိုမှတ်တည်ခဲ့သူဖြစ်ပြီးအမှုဆောင်ဒါရိုက်တာမော်ဒီမာဖီမက်ဂရဂါကရှင်းပြခဲ့တာဖြစ်ပါတယ်။
Miss McGregor.
Well, I think the most noted personality of the women's rights movement is, in terms of women's suffrage, is Susan B. Anthony.
မြို့သမီများအခွင့်အရေးလှူရှားမှုမှာလူ့အသိများဆုံးပုဂ္ဂိုလ်ကတော့ဆူဇန်ဘီအန်သနီပါပဲ။သူဟာဘဝတလျှောက်လုံးအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူပါပဲ။ သူက1816ခုနှစ်နယူးယောက်စနက်ကာဖောလ်စ်နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကနောက်ပိုင်းမှာသူကစတင်လှူရှားခဲ့ပါတယ်လို့မစ္စမက်ဂရဂါကပြောသွားတာဖြစ်ပါတယ်။ဆီယာမာတွေဟာဆီယာတွေနဲ့ဒန်းတူလဆာရရှိရေးအတွက် 1816ခုနှစ်မှာဆူဇန်ဘီအန်သနီကအလစ်ဘတ်ကေဒီစတန်တန်နဲ့ယူအင်္ဂလန်မှာမတီခဲ့ကြတာဖြစ်ပါတယ်။အလစ်ဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲ?မစ္စမက်ဂရဂါက
The major personality at Seneca Falls was a woman named Elizabeth Cady Stanton.
Seneca Falls မြို့သမီများအခွင့်အရေးနီလာကမှာအဓိကပုဂ္ဂိုလ်ကတော့အလစ်ဘတ်ကေဒီစတန်တန်ပါပဲ။သူဟာ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီး အဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့မြို့သမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုယက်တီလို့တဲ့ဆန္ဒရှိကြတာဖြစ်တယ်လို့ထောက်ပြရေးသားထားတဲ့အကြောင်းမစ္စမက်ဂရဂါကပြောသွားတာဖြစ်ပါတယ်။ခုလိုထောက်ရှိရာ86ခုနှစ်ကစလို့ဆူဇန်ဘီအန်သနီနဲ့အလစ်ဘတ်ဂေဒီစတန်တန်တို့လိုအမျိုး 28ခုနှစ်မှာလေနောက်ထပ်14ပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေ့ကို Women's Equality Day အမျိုးသမီးများဒန်းတူအခွင့်အရေးနေ့အဖြစ်အမေရိကန်ပြည်ထောင်စုမှသတ်မှတ်ခဲ့ပြီးအထိမ်းအမှတ်ပွဲတွေဆင်နွှဲခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုသတိတီးခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာတန်းကြီးကိုစနီကာဖောလ်စ်ကြီးညာစာတန်းကြီးရဲ့လို့အမေရိကန်တပိုင်းမှာ1948ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with certain
rights. ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Senegal Falls ကြီးညာစာတန်းကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်ကစနီကာဖောလ်စ်နီလာကမှာအမျိုးသား40အပါအဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာတမ်းကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေဒန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။18နဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာစာတမ်းကြီးမှာဝေဖန်ထားပါတယ
်။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။ မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘယ်လောက်ခန်းစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝန်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
မြတ်စွန်းကြီးမမေအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုတ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ညစာရန်ကြီးမှထောက်ပြထားပါတယ်။ဒါကြောင့်မို့လဲနိုင်ငံလူဦးရေတစ်ပတ်ရှိတဲ့မျိုးသမီးတရာလုံးကမကျေနပ်ကြဘူးလို့လေညစာရန်ကြီးမှထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်သူ Snicker Falls ကညစာရန်ကြီးမှဖော်ပြထားပါတယ်ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညှိကုံချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my stronger, not a novice.